NATO မဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တူရကီကိုရုရှားစီကလေကြောင်းကာကွယ်ရေးစနစ်ဝယ်ယူမှုနဲ့ပတ်သက်ပြီး Trump အစိုးရအဖွဲ့ကတနင်္လာနေ့မှာအရေးယူတန်းခတ်မှုချမှတ်လိုက်ပါတယ်။ American နဲ့တူရကီတို့ကြားဆက်ဆံရေးအတင်းအကျပ်မခံဖြစ်နေတဲ့အခြေအနေမျိုးမှာအခုလိုချမှတ်လိုက်တာပါ။တူရကီကရုရှားစီက S-400 ဒုံးကျည်ကာကွယ်ရေးစနစ်ဝယ်ယူတာအပြင် Syria အရေး၊ Armenia နဲ့အဇာဘိုင်ဂျန်တို့အရေးနဲ့အရှေ့ပိုင်းမြေထဲပင်နဲ့အရေးတွေမှာတူရကီရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့တူရကီတို့ကြားဆက်ဆံရေးတင်းမာနေတာတစ်နှစ်ကျော်နေပါပြီ။ရုရှားစီက S-400 ဒုံးကျည်ကာကွယ်ရေးစနစ်ဟာ NATO စစ်ပစ္စည်းတွေနဲ့မရှင်နိုင်တဲ့အပြင်အခုလိုတူရကီရဲ့လှုပ်ဆောင်မှုဟာ NATO မဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးကိုပါချိန်ချောက်မှုရှိလာနိုင်တယ်လို့အမေရိကန်အရာရှိတွေကသတိပေးနေတာပါ။ဒါပေမဲ့တူရကီကိုအမေရိကန်ကသူ့ရဲ့ F-35 Stealth တိုက်လေယာဉ်ဝယ်ယူခွင့်ပိတ်ခဲ့ပြီးဒီတိုက်လေယာဉ်နဲ့ပတ်သက်တဲ့လေ့ကျင့်မှုတွေမှာပါပါဝင်ခွင့်မပေးခဲ့တာကလွဲပြီးတခြားအရေးယူမှုတွေမလုပ်ခဲ့ပါဘူး။အခုတော့ဒီ S-400 ကာကွယ်စနစ်ဝယ်ယူတာနဲ့ပတ်သက်ပြီးအန္တရာယ်ရှိတာကိုအမြင့်ဆုံးအဆင့်သတိပေးလိုက်တာဖြစ်ပြီးတူရကီအနေနဲ့ဒီကိစ္စကိုအမေရိကန်နဲ့လက်တွဲပြီးချက်ချင်းဖြေရှင်းဖို့တိုက်တွန်းကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တူရကီစစ်လက်နဲ့ဝယ်ယူရေးဆိုင်ရာဌာနတာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးအမေရိကန်ကအရေးယူလိုက်တာဖြစ်ပါတယ်။